အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံတော်ပိုင်လက်နက်ထုတ်လုပ်ရေးကုမ္ပဏီတွေကမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတဲ့ဆိုတော့လူအခွင့်ရေးအဖွဲ့တွေရဲ့ဆွဆွဲချက်နဲ့ပတ်သက်လို့အင်ဒိုနီးရှားအစိုးရအနေနဲ့မမှန်ကန်ကန်အရေးယူဆောင်ရွက်ဖို့ကြားကာလအမျိုးသားညညွတ်ရေးအစိုးရလူအခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတောင်းဆိုလိုက်ပါတယ်။အင်ဒိုနီးရှားအပါအဝင်နိုင်ငံတကာကမြန်မာစစ်တပ်ကိုလက်နက်ရောင်းချခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ NUG လူအခွင့်ရေးဝန်ကြီးဌာနရဲ့တုံ့ပြန်ချက်ကိုသိရဖို့ကိုငင်းချိုင်းအေးကဝန်ကြီးဦးအောင်မျိုးမင်းကိုအွန်လိုင်းကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်။
ပထမအဦးဆုံးကတော့ဒါကတော့သူတို့တွေ့ရှိရဆိုတဲ့ဆွဆွဲချက်ဖြစ်ပါတယ်အဲ့တော့ဆွဆွဲချက်မှန်အနေနဲ့ဒီတက်ဆိုင်ရာအစိုးရအနေနဲ့မှန်ကန်စုံစမ်းဖော်ထုတ်ပြီးတော့အရေးယူဆောင်ရွက်ဖို့အတွက်ကျွန်တော်တို့လိုအပ်ပါတယ်လို့ထင်ပါတယ်အမှန်တကယ်တော့ကျွန်တော်တို့ကအင်ဒိုနီးရှားနိုင်ငံမှာမဟုတ်ပါဘူးကမ္ဘာမှာရှိတဲ့ဘယ်နိုင်ငံမဆိုမြန်မာနိုင်ငံပေါ်မှာအကြမ်းဖက်စစ်အုပ်စုကိုလက်နက်အင်အားဤပညာအထူးဖြင့်လေယာဉ်စီနဲ့ဒီတိုက်ခိုက်ရေးနဲ့ပတ်သက်တဲ့အထောက်ပံ့တွေလုံးဝမပေးဘူးအတွက်တိုက်တွန်းတောင်းဆိုထားတာဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုလက်နက်ကြီးနဲ့တိုက်ခိုက်မှုကြောင့်ကျောင်းတွေစေယုံတွေကလေးတွေတေဆုံးနေတာအလုံးမြင့်မြင့်ဖြစ်ပါတယ်
။ဒီအင်ဒိုနီးရှားအစိုးရကိုဒီကိစ္စအတွက်မှတ်ချက်တောင်းရမှာတော့သူတို့ကဒီအနာသိမ့်ပြီးနောက်ပိုင်းမှာရောင်းချတာမျိုးမရှိဘူးဆိုပြီးတော့ညှင်းဆိုပါတယ်ခင်ဗျ။အခုတိုက်ချတဲ့လူတွေကတော့လွန်ခဲ့တဲ့ဆက်စပ်တွေမှာရောင်းချတာတွေရှိတယ်ပေါ့နော်။အဲ့မှာအထင်ကြီးကနိုင်ငံတကာလည်းအသိမှတ်ပြုတဲ့ဒီ Ranger တွေဒီ Bangladesh ကိုထွက်ပြေးခဲ့ရတဲ့2019ကိစ္စမျိုးကာလာဒီမှာလည်းဒီလိုမျိုးလည်းနဲ့ရောင်းချတာမျိုးဖြစ်ကောင်းဖြစ်နိုင်နေတဲ့ကာလာအပိုင်းခြားအတိအကျသာသိရရင်ဖြစ်ကောင်းဖြစ်လာနိုင်တဲ့အခြေအနေရှိတဲ့နေထားမျိုးဖြစ်နေတော့အဲ့ကာလာဒီမှာဒီလိုမျိုးရောင်းချခဲ့တာမျိုးကိုအရင်တော့ကဒီလူခွေအဖွဲ့တွေနဲ့တောင်းဆိုခဲ့ပြီးတာရှိလား။ဘာများအဲ့ကာလာအပိုင်းခြားတွေကိုဆရာအနေနဲ့သုံးသပ်မိတာမရှိပါလိမ့်မယ်။
ကျွန်တော်တို့မြန်မာနိုင်ငံမှာအစိုးရတွေပြောင်းသွားပြီမဲ့စစ်အာဏာရှင်စနစ်ကမပြောင်းခဲ့ပါဘူး။1988ကနေအခုအချိန်ထိကျွန်တော်တို့အမြဲတမ်းစစ်တပ်ကအာဏာချုပ်ကိုင်ဖို့ဒါမှမဟုတ်အာဏာရဲ့နောက်ကွယ်နဲ့ကျိုးကိုင်ဖို့စူးစမ်းခဲ့တာဖြစ်ပါတယ်။အစဉ်အဆက်မှာလည်းဒီမိုကရေစီအင်အားစုတွေလူနည်းစုတွေပေါ်မှာအကြမ်းဖက်ပြီးတော့ကျူးလွန်နေတာရှိပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံလိုနာမည်ဆိုးတွေနဲ့ကြော်ကြားနေတဲ့စစ်တပ်ကိုအားပေးမှုတွေမရှိဖို့အတွက်လက်နက်တပ်ဖို့ရောင်းချမှုတွေကျွန်တော်တို့မလုံဆောင်မှုအတွက်ဒါတွေကိုကျွန်တော်88တည်းကတောင်းဆိုခဲ့တယ်။ဘာကြောင့်လဲဆိုတော့တမိုင်းတစ်လျှောက်မှာဒီလိုတက်ပြတ်မှုတွေရှိခဲ့တာပါ။ရိုဟင်ဂျာမှမဟုတ်ပါဘူး။ကရင်နီမွန်စတဲ့တိုင်းရင်းသားတွေပေါ်မှာနေဆက်တစ်လျှောက်တက်ပြတ်ခဲ့တဲ့အဖြစ်အပျက်တွေလည်းရှိခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ဒီအယက်သားအစိုးရတက်လာတဲ့နောက်ပိုင်းမှာတော့ဒီကိစ္စတွေလျှော့ပေါ်မှုတွေဖြစ်လာတယ်။သတိထားမယ်စာသတိမထားဘဲနဲ့အလျင်စလိုရောင်းချမှုတွေရှိခဲ့တယ်လို့ကျွန်တော်လည်းကြားရပါတယ်အမှန်တော့မြန်မာနိုင်ငံလိုအစိုးရသာပြောင်းသွားပေမဲ့အကြမ်းဖက်စစ်တပ်ရဲ့အာဏာထိန်းချုပ်မှုအာဏာကျိုးကိုင်မှုတွေရှိနေတဲ့ကာလမှာကိုယ့်ရဲ့လက်နက်ရောင်းချမှုကဒီလိုမျိုးစစ်တပ်ရဲ့ရာဇဝတ်မှုကျူးလွန်မှုတွေမရှိဖို့အတွက်အထူးသတိထားဖို့လိုအပ်ပါတယ
်လူ့အခွင့်အရေးဝန်ကြီးဌာနအနေနဲ့ကိုအထူးဖြင့်တော့ဒီရှင်းတော်အရှအာဆီယံအတိုင်းဝန်းနိုင်ငံတွေကိုဘယ်လိုထိတွေ့ပြီးတော့ဒီလိုမျိုးလက်နက်ကိစ္စစစ်တပ်ပေါ်လက်နက်ပိတ်ဆို့နိုင်ရင်တောက်ဆိုတာမျိုးထိတွေ့ဆက်ဆံတာမျိုးရှိပါလားခင
်ဗျကျွန်တော်တို့ကတော့အာဆီယံအနောက်နိုင်ငံစသဖြင့်မခွဲကြပါဘူးဘယ်နိုင်ငံမှဆိုဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားတဲ့နိုင်ငံတွေဖြစ်ဖို့ကျွန်တော်တို့အစဉ်ဆက်ကျွန်တော်တိုက်တွန်းပါတယ်တစ်ချိန်တည်းမှာအကြမ်းဖက်ရာဇဝတ်မှုတွေကိုရက်စက်ကြမ်းကြုတ်စွာကျူးလွန်နေတဲ့အကြမ်းဖက်စစ်အုပ်စုကိုလက်နက်တင်ဖို့ရောင်းချခြင်းလုံးဝမလုပ်ဖို့အတွက်တကမ္ဘာလုံးလှုပ်ရှားမှု globalaction လို့ခေါ်တဲ့နိုင်ငံအားလုံးကနေစုစည်းနဲ့လှုပ်ဆောင်မှုအတွက်စဉ်ဆက်မပြတ်တောင်းဆိုလျက်ရှိပါတယ်။လက်နက်တင်ဖို့ရောင်းချနေမှာကပဲနဲ့အကြမ်းဖက်စစ်အုပ်စုကိုငွေကြေး